မလေးရှားနိုင်ငံဟာဗန်နာရီပိုင်းမှာလုံးဝထိခိုက်ပျက်စီးနေပြီလို့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မဟာတီယာမိုဟာမက်ကပြောပါတယ်။အခုတစ်ခါဝန်ကြီးချုပ်တာဝန်ပြန်ထမ်းဆောင်ရတာကအရင်ကထက်ကိုပိုလျှောက်ထွေးတယ်လို့ VOA နဲ့တီးတန့်တွေးဆမင်းမြန်ကန်အတွင်မှာမစ္စတာမဟာတီယာပြောကြားခဲ့ပါတယ်။အနားယူပြီးမှနိုင်ငံရေးလောကထဲပြန်ဝင်လာတဲ့မဟာတီယာနဲ့မင်းမြန်ချက်ထဲကသတင်းထောက်ဒေးဗစ်ဘွားကောက်နှုတ်ရေးသားထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြပါမယ်ရှင်
။၅နှစ်ကြာပြီးတဲ့နောက်မှာတကြောပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတီယာမိုဟာမက်ကပထမတစ်ကြိမ်နှစ်20ကြာသူဝန်ကြီးချုပ်လုပ်ခဲ့တာနဲ့အခုတစ်ကြိမ်ကြာမှာအတော်လေးကွာခြားတယ်လို့ဆိုပြီးအထူးသဖြင့်တော့တိုင်းပြည်မှာအကျိုးတင်နေတဲ့ပမာဏသိများလွန်းတာနဲ့အကျင့်ပြတ်ခြားစားမှုကြောင့်နိုင်ငံတကာမှာဂုဏ်သိက္ခာကျဆင်းနေရတယ်လို့ပြောပါတယ်
။ Well my first 20 years as prime minister was fairly easy.
ပထမအကြိမ်နှစ်20ကြာဝန်ကြီးချုပ်လုပ်ခဲ့ရတာကအတော်လေးလွယ်ကူပါတယ်။ရှိပြီးသားစနစ်ကိုကျွန်တော်ကအမွေဆက်ခံရတာပါ။ကျွန်တော်လုပ်ရတာကမလေးရှားဖွံ့ဖြိုးတိုးတက်မှုလင်းမြန်စေဖို့အကြံစီတစ်တွေကိုထောက်ရတာပါပဲ။ဒါပေမဲ့အခုတော့တကယ်ပဲပျက်စီးနေတဲ့တိုင်းပြည်တစ်ခုကိုကျွန်တော်ကင်တွဲရမှာပါ။အစိုးရစနစ်ဟာလက်လျူရှုခံထားပြီးတော့အသုံးမချခဲ့ပါဘူး။စနစ်တစ်တခုပြောရရင်အာဏာရှင်စနစ်တစ်ခုကိုအစပြုတ်ထားပါတယ်
။ဒီချိန်ကမဟာဒီယာရဲ့မဟာမိတ်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာ2009ခုနှစ်ကနေ2018ခုနှစ်ထိဝန်ကြီးချုပ်လုပ်ခဲ့ပြီး2015ရဲ့ကစလို့အကျင့်ပြတ်ချဆောင်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါလေ။သူ့ထိန်းချုပ်မှုအောက်မှာရှိခဲ့တဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဒေါ်လာဘီလီယံပေါင်းများစွာအစပျောက်သွားတာကနေစတာပါ။ဒီကိစ္စဘက်မှာတော့မစ္စတာနာဂျစ်ပြတ်အိမ်ကိုရတဖွဲ့ကဝန်ရှာပြီးလဝရနာရီငွေသားရီရာပေါင်းများစွာသောတန်ဖိုးကြီးလက်ကမ်းအိတ်တွေတင်လာတယ်လို့ပြောတဲ့အိတ်ကြီးတွေကိုရဲတွေကတဲထုတ်သွားကြပါလေ။ဝန်ကြီးချုပ်ရာထူးနဲ့အကာအကွယ်လည်းမရှိတော့တဲ့မစ္စတာနာဂျစ်ဘာဒီသတင်းမှအတွင်းမှာပဲအကျင့်ပြတ်ချဆောင်မှုတက်ဖြည့်ရေးကော်မရှင်ရှေ့မှာနိုင်ရတော်ကြာမေးမြန်းတာတွေကိုထွက်ဆိုပါတယ်ပြီးခဲ့တဲ့ဇာတာဘီနီကလုပ်တဲ့အရီ6နိုင်ကြာစစ်စေးမေးမြန်းခန်းကနေထွက်လာချိန်မှာမစ္စတာနာဂျစ်ကသူတို့မေးခွန်းတွေကိုကျွန်တော်သိသလောက်အားလုံးဖြေခဲ့ပါတယ်လို့ပြောပါတယ်ကြောက်သွားတဲ့ငွေအများစုကိုချေးပြီးတော့ပြန်ဖြည့်ယူခဲ့ရတာကြောင့်နိုင်ငံအတွက်အတော်လေးအထင်အရပါတယ်ဒါပေမဲ့ထိခိုက်ဆုံးရှုံးမှုရောပါသက်တာအောင်ဘယ်လိုလုပ်မလဲဆိုတာသူ့ပါတီနဲ့တိုင်ပင်လှုပ်ဆောင်နေပြီးချင်းဝေဒေါ်လာဘီလီယံ250ကဘီလီယံ50လောက်ရော့သွားအောင်လုပ်ဖို့နီလန်တွေ့ထားပြီလို့သူယူဆကြောင်းဒေါက်တာမဟာဒီယာကပြောပါတယ
် The previous government has accumulated huge amounts of borrowings from other countries
တခြားနိုင်ငံတွေကြီးပဗန်တွေသာမကပြည်တွင်းကနေတောင်မှအရင်ဆိုရချေးခဲ့တဲ့အကျွေးဟာပိတ်ကိုများလွန်ပါတယ်ဒါကြောင့်ကျွန်တော်တို့ပထမဆုံးလှုပ်ဖို့လိုတာကအကျွေးတွေကိုပြန်ဆက်နိုင်မှုအနေဆုံးဆင့်ချေးထားတဲ့ငွေပမာဏရော့ကျသွားအောင်ကြိုးစားဖို့ဖြစ်ပါတယ်
။ယူကော့ပွဲမတိုင်ခင်မစ္စတာနာဂျစ်ပြဌာန်းထားတဲ့လူတွေလုံးဝမကြိုက်တဲ့လုံခြံတဲ့တိုင်ဖြစ်ရေးဆိုင်ရာဥပဒေကိုဖျက်သိမ်းပြဖို့ကိစ္စသူစိတ်ပြောင်းနေပြီလို့ပြောတာတွေကိုလည်းမဟာဒီယာကပယ်ချပါတယ်။ဒါပေမဲ့လည်းလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်တာတွေကိုတားဆီးဖို့တော့မီဒီယာတွေကိုထိန်းချုပ်မှုတချို့လုပ်ဖို့လူတယ်လို့ပြောပါတယ်ခင်ဗျာ။